မြန်မာနိုင်ငံမှာရှေ့လထဲရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပဲကိုဗစ်ကပ်ရောဂါကြုံနေရတာကြောင့်ရွေးကောက်ပွဲလုပ်ငန်းစဉ်မှာဆင်ကောင်းမှုတွေကြုံနေရတဲ့အကြောင်းပြောပြပါမယ်။ကျွန်မအာကနွန်ပါ။ကိုဗစ်ကပ်ရောဂါကြောင့်တိစောက်မှုတွေနဲ့ကူးစက်မှုတွေတိုးလာနေတဲ့အတွက်အသွားအလာတွေကန့်သတ်ထားရတာကြောင့်ရွေးကောက်ပွဲလုပ်ငန်းစဉ်မှာလည်းရိုက်ခတ်လာနေတာပါ။ကပ်ရောဂါကူးစက်မှုတွေကိုထိန်းချုပ်နိုင်အောင်အိမ်ပြင်မထုတ်ဖို့အမိန့်ထုတ်ပြန်ထားတဲ့နေရာတွေလည်းရှိနေတဲ့အတွက်ရွေးကောက်ပွဲအတွက်ပြင်ဆင်ရမှာအခက်အခဲတွေကြုံနေရတယ်လို့အေယာဝတီတိုင်းရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲအတွေ့ရမှုဦးမြင့်နိုင်ကပြောပါတယ်
။အခက်အခဲကတော့ကျွန်တော်တို့ကအခုကြာဟိုတင်နန်းတွေပေါ့နော်။ဒီတင်နန်းတွေလုပ်ဖို့အခက်အခဲရှိတာပေါ့။တင်နန်းတွေလုပ်ဖို့အခက်အခဲရှိတဲ့အတွက်ကျွန်တော်တို့ဗီဒီယိုကွန်ဖရင့်ဆင်းတွေနဲ့လုပ်ကြရမှာပေါ့နော်။နောက်တစ်ခါကျွန်တော်တို့အဲ့ဒီပါဟိုသွားရေးလာရေးအခက်အခဲတွေပေါ့။ဒီချိန်မှာတော့အဲ့ဒီဟိုဥပမာကျွန်တော်ပြောရရင်တော့ဖေးရုံထားတဲ့ကျွန်တော်တို့မြို့နယ်တွေရှိတာပေါ့။ဖေးရုံထားတဲ့မြို့နယ်တွေကြဟိုလုပ်ရကြရတာအကဲကဲရှိတာပေါ့တော့ကဲ
လာမယ့်နိုဝင်ဘာ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွက် AOD တိုင်းမှာမဲရုံပေါင်း 9,800 ကျော်ဖိလစ်ဖို့စီစဉ်ထားပြီးကပ်ရောဂါကူးစက်မှုအန္တရာယ်ကိုကာကွယ်နိုင်အောင်မဲရုံဝန်ထမ်းအင်အားတုံ့မြင့်ထားတယ်လို့လည်းဦးမြင့်နိုင်ကပြောပါတယ
်ကျွန်တော်တို့ကအဆိုင်တွေထပ်တိုးချက်လာတယ်ရှိတာပေါ့နော်ဟိုကိုကိုကြောင့်မလို့အဆိုင်တွေထပ်တိုးချက်တဲ့အတွက်ကျွန်တော်တို့ကအားလုံးပေါ့အင်အားကဟို AOD တိုင်းအနေနဲ့တော့ 16,000 နဲ့ 956 အဲအဲ့လိုမျိုးတိုးတာပေါ့ဒါဟိုတာမန်အဖြစ်တော့ကျွန်တော်တို့ကမဲရုံတရုံ10ရောက်ပဲမဲရုံဟိုကြီးကလေကိုဗစ်ကာလကြာကျွန်တော်ဆိုရှယ်ဒစ်စတန်စင်းသင်္ကန်းအညီသွားမှာဖြစ်တဲ့အတွက်ကျွန်တော်တို့ကဒီမဲရုံအဆိုင်တွေလည်းထပ်တိုးချက်ရတာပေါ့
ရွေးကောက်ပွဲအတွက်မဲရုံ9000လောက်ဖွင့်လှစ်ဖို့စီစဉ်ထားတဲ့မန္တလေးတိုင်းမှာလည်းမဲရုံဝန်ထမ်းတွေတိုးမြင့်တာဝန်ပေးဖို့စီစဉ်နေပါတယ်မဲရုံဝန်တန်း 69,000 ကျော်တာဝန်ပေးဖို့စီစဉ်ထားပေမဲ့လက်တလောမှာတော့ပညာရေးဝန်တန်း 38,000 ကျော်သာရှိနေတဲ့အတွက်လိုအပ်ချက်ကိုဖြည့်ဆည်းနိုင်အောင်ကြိုးပမ်းနေတယ်လို့လည်းမန္တလေးတိုင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးချိန်ဝင်းကပြောပါတယ်
။ကျွန်တော်တို့ကမဲရုံထဲမှာခုနပြောတဲ့လွှတ်တော်3ရက်အတွက်မဲစင်းစီစစ်သူရဲ့မဲလက်မှတ်ထုတ်ပေးသူတွေကိုအဆိုင်တွေတိုးရပါတယ်ခင်ဗျ။ပထမတော့ဒီဇိုင်းစီရွယ်ထားတာပေါ့နော်။ဒါပေမဲ့အချို့မဲရုံတွေက1000ကျော်တာရှိတယ်2000ကျော်တာရှိတယ်အဲ့ဒီအတွက်ကိုကျွန်တော်ကစံချိန်သတ်မှတ်တဲ့စံချိန်အတွင်းမှာပြီးနိုင်အောင်ဆိုပြီးတော့ကျွန်တော်ကလွှတ်တော်တရအတွက်ကိုမဲစင်းစီစစ်သူမဲလက်မှတ်ထုတ်ပေးသူ2ယောက်စီတဆိုင်ထားတဲ့အားနေမှာနောက်ထပ်2ယောက်4ယောက်တိုးတဲ့သဘောပေါ့ခင်ဗျာလွှတ်တော်3ယောက်တည်းဆိုရင်တော့2ယောက်စီတိုးရင်6ယောက်တိုးပါတယ်ခင်ဗျာ
ကပ်ရောဂါကာလကျင်းပမဲ့ရွေးကောက်ပွဲမှာတာဝန်ယူရမဲ့မဲရုံဝန်ထမ်းတွေတော့ရောဂါကူးစက်မှုအန္တရာယ်ကာကွယ်နိုင်အောင်စီစဉ်နေတယ်လို့လည်းကော်မရှင်တာဝန်ရှိသူတွေကပြောကြပါဗျ။ရွေးကောက်ပွဲတော့မဲရုံမှာတာဝန်ချက်သူတွေဟာလူအများနဲ့ဆက်ဆံရမှာဖြစ်တာကြောင့်ကပ်ရောဂါကူးစက်မခံရအောင်ကြိုတင်ပြင်ဆင်ဖို့လိုတယ်လို့လည်း New Myanmar Foundation အဖွဲ့ရဲ့ရွေးကောက်ပွဲအကြံပေးတော်မြတ်နန္ဒတင်ကပြောပါဗျ
။ဒီဆက်ဆံမှုတွေကကျတော့ဒီမဲဆန္ဒရှင်တွေနဲ့အဓိကထိတွေ့ရတဲ့သူဖြစ်တဲ့အတွက်သူတို့ကိုဒီတက်မှရေးဆိုင်ရပါတော့။အဲဒီဟိုကတင်နန်းပေါ့ဥမာဆိုရင်ဥမာကိုပူကျင်းတက်နေတဲ့အလားဒီဟိုကမဲဆန္ဒရှင်တယောက်ကလာမယ်ဆိုရင်အာဘယ်လိုလုပ်မလဲ။နောက်သူတို့ကိုဒီကိုဗစ်စီမင်းစည်းကမ်းတွေနဲ့အညီမဲဆန္ဒရှင်တွေမဲပေးနိုင်အောင်ဒါဘယ်လိုလုပ်ရမလဲဆိုရင်အဲ့လိုအပိုင်းလေးတွေကတော့ခါတိုင်းနဲ့မတူတဲ့အထပ်ပြီးတော့မှသူတို့ကိုဒီ guideline တော်၎င်းဒီဟိုကလက်တွေ့သိဥဆောင်တဲ့ဟာလိုမျိုးတော့၎င်းပေါ့နော်။အဲ့လိုမျိုးတွေတော့ထပ်ပြီးတော့မှအဲ့ဒီလေ့ကျင့်ပေးတာမျိုးဒါမှမဟုတ်ရှိရင်ဒီစာတွေးလက်တွေးပေါ့နော်ကျူတင်ပြီးတော့မှဒီပြင်ဆင်ပေးထားတယ်ဆိုလို့ရှိရင်တော့ပိုကောင်းနိုင်မှာပေါ့နော
်ရှေးလထဲကျင်းပမယ့်ရွေးကောက်ပွဲမှာမဲပေခွေရှိသူ38တန်းကျော်ရှိကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်ကပ်ရောဂါနဲ့လှုံ့ချုံရေးပြဿနာတွေကြောင့်ရွေးကောက်ပွဲဆိုင်ငံ့ရမယ့်နယ်မြေတွေရှိမယ်ဆိုရင်တော့ဒီလထဲမှာကြီးညာမှာဖြစ်ကြောင်းလည်းရွေးကောက်ပွဲကော်မရှင်ကပြောဆိုထားပါတယ်ရှင်ကျွန်မအကနွန်ပါရန်ကုန်ကနေသတင်းပေးပို့ထားပါတယ်